အခုတစ်ချိန်ပြန်ကျင်းပါနေတဲ့လွတ်တော်အစည်းအဝေးတွေပြန်စားတဲ့အချိန်ကစပြီးတော့တမရနဲ့လွတ်တော်အကြားအငင်းပွားစရာအပြိုင်မှုတွေရှိလာတယ်လို့လွတ်တော်လေးလာဆောင်ကြီးရေးအဖွဲ့ OMI ကပြောခွင့်ရှိသူတဦးကပြောပါရယ်အခုလိုအပြိုင်မှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေပေါင်းကျွင်းကအပြိုင်မှုတွေဖြစ်တယ်လို့လွတ်တော်ကိုယ်စားလှယ်တချို့ကသုံးသပ်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူတွေကတော့ဟန်ဆောင်အပြိုင်ပြတာမျိုးတွေဖြစ်နိုင်တယ်လို့သုံးသပ်မှုတွေရှိနေပါရယ်အပြည့်စုံကတော့ဆက်သွယ်မြင်းမြန်ထားတဲ့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုအောင်ရဲမောင်ကပြောပြမှာပါ
စနေကြေမြောင်လွတ်တော်စည်းဝေးတွေပြန်စတဲ့ဇန်နဝါရီလ10ရက်နေ့ကစပြီးတော့တမန်ရနဲ့ပြည်တော်လွတ်တော်ကြားအပြည့်မှုတွေတော်လေးပြင်းထန်နေတယ်လို့လွတ်တော်စောင့်ကြည့်လေးလာသူတွေကသုံးသပ်ပြောဆိုကြပါတယ်လွတ်တော်ကိုယ်စားလှယ်လာစားတိုးတဲ့ကိစ္စ၆ပွင့်ဆိုင်တွဲဆောင်စင်းရဲကိစ္စတွေအပါအဝင်အမျိုးသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့အပြည့်အငင်းပွားမှုတွေရှိခဲ့ပါတယ်လွတ်တော်စည်းဝေးတွေအတွင်းတတိယဒါအပြည့်လာနဲ့ပတ်သက်ပြီးတော့လွတ်တော်စောင့်ကြည့်ရဲ့အစီအစဉ်ပွင့်လင်းမြမရှိဆောင် OMI ဖွဲ့ကကိုရေးကျော်ကအခုလိုပြောပါတယ
်ဟောတိုင်မှုတွေကတော့လွတ်တော်နဲ့တမန်ရကြားပါတော့အဲ့လိုပဲသဘောမတူတာလေးတွေပေါ့နော်တတော်ရဲ့သဘောကိုသမားကမလိုက်ရောနိုင်တာသမားရဲ့သဘောကိုတတော်ကအတိမပြုနိုင်တဲ့ပုတ်တိုင်မှုတွေတော့တွေ့နေရပါတ
ယ်။ဒါပေမဲ့တတော်နဲ့အစိုးရကြားအခုလိုအပြိုင်နေကြတာဟာတန်မြတ်ဖြစ်စရာကောင်းပြီးတော့တတော်ရောအစိုးရအဖွဲ့ဝင်ထိပ်ပန်းခေါင်းဆောင်တွေအလုံးဟာဒီကံမျိုးပါတီဝင်တွေဖြစ်နေတဲ့အတွက်အခုဖြစ်နေတဲ့ပုတ်တိုင်မှုတွေဟာစဉ်းစားဖို့ကောင်းတယ်လို့မြမရေးလေးလာသုံးသက်သူဒေါ်ရရမျိုးသိန်းကထောက်ပြပြောဆိုပါတယ
်။တကယ် check and balance လုပ်နေတဲ့ရှင်နိုင်လို့ကျွန်တော်မပြင်းဘူး။ဘာလို့လဲဆိုတော့လူငယ်တွေဒီနှစ်တာကာလအစိုးရနဲ့သွတ်တော်ရဲ့ဖက်ပန်းမှုတွေကိုပြန်ကြည့်လို့ရှိရင်ကျွန်တော်မြင်ကဓမ္မအောက်ခြေပြည်သူလူထုရဲ့ဆောင်းဝင်းနေရေးတော့လူမှုရေးလိုအပ်ချက်တွေကိုအားမမဲမဲရရမဖြည့်ဆည်းပေးနိုင်ဘူးလို့ကျွန်တော်ကမြင်တယ်။ပြည်သူတွေကပို့ပြီးတော့မှဆင်းရဲမွဲတည်လာတယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့သွတ်တော်နဲ့အစိုးရကြားဒီလို check and balance လုပ်တယ်လို့ခင်အောင်ထင်မှဖြစ်အောင်လုပ်ပြီးတော့နိုင်ငံရေးအရလက်ကွက်လုံးနေတဲ့နိုင်ငံရေးအရထွင်လုံးလုံးနေတဲ့ကစားနေတဲ့ပုံစံတွေလို့ကျွန်တော်ကသုံးသပ်တာဗျ။
တစ်ဖက်မှာတော့အခုလိုလွတ်တော်နဲ့သမရကြားအပြည့်ပွတ်တိုက်မှုတွေဟာဖွဲ့စည်းပုံအခြေခံဥပဒေဘောင်တွင်းကပေးထားချက်တွေပေါ်မှာအငင်းပွားနေရလို့လည်းသင်္ကန်းကျုံမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးသိန်းညွန့်က VOA ကိုပြောပါတယ်
။ဟောဒါကြီးကတော့ဒီအခြေခံဥပဒေဘောင်တွင်းရတယ်။ဘာရက်ပြီနဲ့မိဘထုတ်ရှာရင်းကတော့အများကြီးရှိတာ။အဲ့ဒီရတော့ဗာဖြစ်ပေါ်ပြီသူလုတ်ပဲဝင်ပေါင်းသွင်းရတယ်သူနဲ့သူဟောဒီအုပ်ချုပ်ရေးဥပဒေတွေကဏ္ဍဆောင်ရည်တာဖြစ်တဲ့အတွက်ဟောဒီလိုအားတိုင်မယ်ဆိုရင်လည်းဒါသဘောကျတဲ့အားတိုင်မှုပဲလေဟောဒီအားလုံးကအချိန်ကောင်းနေတဲ့ညီတရားဝင်လည်းမညီတရားမဝင်ဘူးနောက်ဒုတိယကသမရပဲလုံလို့လွတ်တော်ပဲလုံလို့တရားဒီနေ့တိုင်းပြည်ရဲ့လူအချက်နဲ့တိုက်ညီတယ်ပေါ့
ဇန်နဝါရီ23ရက်နေ့ကလေလွတ်တော်နိုင်ငံကသူရဦးရွှေမန်းနဲ့တမန်တော်ကိုယ်စားလှယ်တွေအကြားတရားတွစ်ဆုံမှုရှိခဲ့ပါတယ်ဒီတွစ်ဆုံမှုကဆိုရင်လွတ်တော်နဲ့တမန်တော်အကြားပုတ်တိုက်မှုတွေနဲ့ဆက်ဆက်တယ်လို့ဒီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ
်အဲကျွန်တော်ထင်တာတော့သူတို့ဘယ်လိုခံစားနေရသလဲပေါ့တမန်တော်ကိုယ်စားလှယ်တွေဘယ်လိုခံစားနေရသလဲဆိုတဲ့ဟာကိုနားလည်မှုယူရလို့ပဲထင်ပါတယ်တကယ်လို့တမန်တော်ကိုယ်စားလှယ်တွေကတောင်းဆိုကြည့်ပဲဖြစ်စေအဲကျွန်တော်တို့လွတ်တော်နိုင်ငံကနေပြီးတော့ဖိတ်ခေါ်ပြီးတော့နေမြန်းတာပဲဖြစ်စေအဲတမရကိုယ်စားလှယ်တွေစကြုံတရားခံစားနေရတယ်လို့အဲ့ဒါလိုယူဆလို့နော်ဟိုဒါဟိုမြေကြမြန်းကြပြောကြဆိုကြတာပေါ့နော်တော်တော်ကြတယ်သူတို့၄နာရီကနေပြီး6နာရီကျော်လောက်ဆိုတော်တော်လေးကြာပါတယ်
လက်တော်ငင်းပွားမှုတွေနဲ့ပုတ်တိုက်မှုတွေဖြစ်နေတဲ့အကြောင်းအရာတွေကတော့၆ပွင့်ဆိုင်တွစ်ဆုံဆွေးနွေးရေးနဲ့ပတ်သက်ပြီးတော့တမရကမူပေါင်းတွေချမှတ်ပြီးမှဆွေးနွေးဖို့ပြောဆိုချက်ကိုလွှတ်တော်ဘက်ကအရင်ဆုံးတွေ့ပြီးမှမူပေါင်းချမှတ်ဖို့အကြောင်းပြန်ခဲ့ပါတယ်။အမေသားပညာရေးဥပဒေနဲ့ပတ်သက်ပြီးတော့လွှတ်တော်ဘက်ကပြန်လည်သုံးသပ်ဖို့တမရကပြောဆိုခဲ့ပေမဲ့လည်းဝန်ကြီးဌာနဘက်ကသာဒီဥပဒေကိုပြန်တင်ပေးဖို့ပြောင်းလွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။နောက်ဆုံးတစ်ချက်ကတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လက်တော်လာဆောင်တဲ့ဈေးတွေတိုးမြင့်ခံစားဖို့မတင်သေးဘူးလို့တမရကပြောဆိုခဲ့ပေမဲ့လွှတ်တော်ဘက်ကတော့မဲခွဲပြီးတော့လာဆောင်တိုးပေးရေးကိုကြံစည်ရဲ့လွှတ်တော်တက်တန်းဆဲလာတွင်မှခံစားဖို့ဆုံးဖြတ်ခဲ့တဲ့အချက်တွေပါခင်ဗျ။